ဒီမန္တလေးတိုင်းဒေသကြီးအနေဆုံးခကျင်းငွေတမတ်ရေးဆိုင်ရာကော်မတီကွင်းစင်းစစ်ဆေးရေးအဖွဲ့နဲ့ဒီအစိုးရကဆွပြုတ်ထားတဲ့အနေဆုံးခကျင်းငွေကျပ်4,800ကိုကန့်ကွက်တဲ့မန္တလေးတိုင်းဒေသကြီးကအလုံသမားဖွဲ့စည်းတွေလှုပ်ရှင်တချို့ရင်းနဲ့ဒီနေ့တွဲခဲ့တယ်လို့သိရလို့ရှင့်ဘာတွေများဆွေးနွေးခဲ့ကြလဲရှင့
်အနေဆုံးလောက်ခလားဒါ4,800နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုကန့်ကွက်တဲ့ဒါလူပုဂ္ဂိုလ်တွေအဖွဲ့စည်းတွေရှိတယ်ပေါ့နော်ကန့်ကွက်တဲ့အလုံသမားကုလသမဂ္ဂတွေနဲ့အလုံရှင်တွေရဲ့ကန့်ကွက်ချက်တွေနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ကဒီကနေ့မှကွင်းစင်းစစ်ဆေးတာပါဗျာဟိုသူတို့တွေရဲ့ကန့်ကွက်ချက်တွေကဘာဖြစ်လို့4,800မပေးနိုင်တာလဲအလုံရှင်တွေကအလုံသမားတွေကရောဘာဖြစ်လို့4,800နဲ့မလောက်တာလဲဆိုတဲ့အချက်လက်တွေကိုကျွန်တော်ကကွင်းစင်းပြီးတော့မှစစ်ဆေးတာဖြစ်ပါတ
ယ်။အနည်းဆုံးလောက်ခလာစား4,800တက်မှတ်တဲ့ပုံမှာကန့်ကွက်တဲ့ဖွဲ့စည်းရရောဘယ်လောက်လောက်ရှိပါသလဲရှင
်။ဟုတ်ရှိပါတယ်ကျွန်တော်တို့ကန့်ကွက်တဲ့အဖွဲ့စည်းကကျွန်တော်တို့မန္တလေးအနေနဲ့20နဲ့တက်ဖွဲ့ပေါ့နော်။ဒါကန့်ကွက်တဲ့တူးချင်းအဖွဲ့စည်းကတော့ကျွန်တော်တို့200ကျော်ပေါ့နော်ရှိပါတယ်ဗျာ။အလုံရှင်တွေကတော့ကန့်ကွက်တာကျွန်တော်တို့ဒါဟိုနည်းပါတယ်စုစုပေါင်းလုပ်ငန်းခံတာ3မျိုး3ခုပေါ့နော်။စက်ရုံ3ခုရှိတယ်ဒါပေမဲ့မန္တလေးသမှုဆောင်စီမံခန့်ခွဲရေးကော်မတီကလုပ်ငန်းရှင်2,350ခုဆိုပြီးတော့မှကန့်ကွက်လိုက်တာမျိုးပေါ့နော်။ဟိုရှိပါတယ်ဗျ။သမှုဆောင်စီမံခန့်ခွဲရေးကော်မတီနေနဲ့ကန့်ကွက်လိုက်တာရှိပါတယ်ဗျ။
အဲ့တော့ဒီအလုံသမားတွေဘက်ကရောအနည်းဆုံးလောက်ခလာစား4,800ကိုကန့်ကွက်တယ်ဆိုတာဘာအကြောင်းပြချက်များသူတို့ပေးပါသလဲရှင
့်။ဒီအလုံသမားတွေအနေနဲ့တောင်းဆိုချက်ဒီ3ချက်ကအဓိကကျွန်တော်တို့တွေ့ရပါတယ်။တစ်ခုကကျွန်တော်တို့လက်ရှိကုန်စည်နှုန်းမှာဒုတိယတစ်ခုကတော့အလုံသမားတွေကဒီလောက်ချင်းစီရဲ့ကုန်ကြေးစိတ်ကိုတော့မလောက်ငှားနိုင်ဘူးပေါ့နော်။နောက်တစ်ခုကတော့အကျိုးမြတ်ကွဲဝေတဲ့အခါမှာအလုံသမားတွေကနည်းနည်းလေးပဲရထားတာ။အဲ့ဒါကြောင့်ဟိုကန့်ကွက်တာဖြစ်ပါလေ
။ဟုတ်ကဲ့အလုံရှင်တွေဘက်ကရောဒီတချို့ကန့်ကွက်တာတွေရှိတယ်ဆိုတော့ဒီ4,800ပေါ်မှာသူတို့ကဘာကြောင့်မို့လို့လက်မခံနိုင်တာလဲရှင
်။အလုံရှင်တွေကပထမတစ်ချက်ကတော့သူတို့ကကျွန်တော်တို့2018ခုနှစ်မှာပေါ့နော် ACE ပေါ့ ASEAN ကျွန်တော်တို့ပြင်ပြိုင်မှုတွေလာပြီဆိုလို့ရှိရင်သူတို့ကပြည်ရင်းထုတ်လုပ်မှုကုန်ကြေးစိတ်ညားမယ်ပေါ့နော်။လက်ရှိဒီ4,800ဆိုလို့ရှိရင်သူတို့မရက်တည်နိုင်ဘူးဆိုတဲ့အချက်ပါပါတယ်။နောက်တစ်ခုကတော့လျှက်စစ်မီးပါပါတယ်။အမြဲစေကြည့်မြင်တာပါပါတယ်။ဗဟန်တိုးနှုံးကြည့်မြင်တာပါပါတယ်။အခွန်ပေါ့နော်ကြည့်တာပါပါတယ်။တယ်ယူကိုဆောင်ရေးဈေးတွေဈေးကြီးတာပါပါတယ်။အဲ့ဒါတွေကြောင့်မလို့တို့အနေနဲ့ဒီ4,800မပေးနိုင်ပါဘူးဆိုပြီးတော့တို့အတူယူတာဖြစ်ပါတယ်
။ဟုတ်ကဲ့ရှင်။အဲ့တော့ဒီနေ့ကိုတနင်းအောင်တို့ဒီကွင်းစင်းစစ်ဆေးတဲ့အခါမှာရောဒီလုံသမားတွေဘက်ကဒီအနေဆုံးလောက်ခလာစားကိုဘယ်လောက်ရရင်အဆင်ပြေမယ်ဆိုပြီးတော့တင်ပြတာမျိုးရောရှိလားရှင
်။ဟုတ်ကဲ့ရှိပါတယ်။နှစ်ပိုင်းမရတစ်ပိုင်းကကြတော့လုံသမားတွေကကျွန်တော်တို့ဒီအနေဆုံးတို့ကတော့ပေါ့နော်ကျွန်တော်တို့ဒီ5,000နဲ့6,000ရရင်တို့ဒါဒီနဲ့ပါတယ်ဆိုပြီးတော့ပြောတာရှိတယ်။နောက်တစ်မျိုးကကြတော့ဗာပြောလဲဆိုတဲ့အခါကျတော့လက်ရှိ4,800ကိုတို့တင်နေပါတယ်။ဒါပေမဲ့ဒီ4,800တက်မှတ်ပြီးတဲ့နောက်ပိုင်းမှာအလုပ်ရှင်တွေကကျွမ်းကျင်ကြီးနှစ်တိုးကြီးအစားရှိတာတွေကိုပေးရမယ်။နောက်အခုလက်ရှိခံစားရရှိနေတဲ့အခွင့်အရေးတွေကိုမလျှော့ထားရဘူးဆိုပြီးတော့မှဟိုတို့ဆွေးနွေးထားတာရှိပါတယ်။အဲ့ဒီနှစ်ပိုင်းပေါ့နော်ဒါအလုပ်သမားတွေရဲ့အထူးပြုချက်တွေဖြစ်ပါတယ
်။ဒီအလုပ်ရှင်တွေဘက်ကရောဗာများပြောပါတယ်လေရှင
်။အလုပ်ရှင်တွေကတော့ရေဘူးပါလဲပြောတာပါသူတို့ရှုံးနေတယ်မပေးနိုင်ဘူးပေါ့။အဲနောက်ဆက်ရုံနေပိတ်ကမှစိုးရိမ်နေပေါ့အဲ့ဒါကြောင့်တို့4,000တက်မှတ်ခြင်းနဲ့ဒါပဲပြောတာလား။ကျွန်တော်တို့ကအလုပ်ရှင်တွေကပြောတယ်အလုပ်ရှင်တွေကဒီလိုကန့်ကွက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစစ်ဆေးမေးမြန်းတဲ့အခါမှာအလုပ်ရှင်တွေအနေနဲ့ပေါ့နော်ဟိုကျွန်တော်တို့ဟိုကုမ္ပဏီရဲ့အရှုံးမြတ်စင်စရာတွေကိုကျွန်တော်တို့ကပူပဲတင်ပြဖို့လို့ဆိုပြီးကျွန်တော်တို့ကတောင်းဆိုပါတယ်ဒါပေမဲ့ဘယ်အလုပ်ရှင်မှာတော့သူတို့ရှုံးနေပါတယ်လို့ပဲပါဇက်ကပြောတာပေါ့နော်လက်ရှိသူတို့ကုမ္ပဏီရဲ့အများငွေစင်စရာတွေကိုကျွန်တော်တို့ဟိုတကယ်မှချပြသွားတာမရှိပါဘူ
းဟုတ်ကဲ့သူတို့ဘက်ကဘယ်လောက်များတောင်းဆိုတာလဲရှင့်
ဒီက4,000နဲ့
ဒီနေ့ပေါ့နော်တွဲဆောင်ဆွေးနွေးရတဲ့ဒီအစည်းအဝေးကနေပြီးတော့ဘလို့ရလက်မျိုးနောက်ဆုံးထွက်သွားလဲရှင
်ဘလို့ရလက်မျိုးလဲဆိုတော့အဓိကကတော့ကျွန်တော်တို့ကမျိုးသားကော်မတီကိုတင်ပြရမှာပေါ့နော်ကျွန်တော်တို့ရဲ့ကွင်းစင်းစစ်ဆေးချက်တွေလေတင်ပြတော့ကျွန်တော်တို့အလုပ်သမားနဲ့ပတ်သက်တာဆိုတော့ကျွန်တော်တို့5ချက်လောက်တင်ဖို့ရှိပါတယ်ပထမတစ်ချက်ကတော့လက်ရှိကုန်စည်နှုန်းအရ4,800ကမလောက်ပါဘူးပေါ့ဗျာ4,800ကပို့ပြီးတော့မှပေးနေတယ်ပေါ့ဒါကျွန်တော်တို့ရဲ့သုံးသက်ချက်ပါအလုပ်သမားနဲ့ပတ်သက်ပြီးတော့ပေါ့နော်အလုပ်ရှင်တွေရဲ့သုံးသက်ချက်နဲ့ပတ်သက်ပြီးတော့အလုပ်ရှင်တွေရဲ့တင်ပြချက်များပြီးနိုင်ငံတော်အစိုးရကဖြည့်ဆည်းဆောင်ရွက်ပေးရမယ့်တိကျချက်များတာဖြစ်သည်ဆိုတဲ့နှစ်ချက်ကိုတော့ကျွန်တော်သားပြီးတော့မှဟိုသုံးသက်ရပါမယ်
။ဟုတ်ကဲ့ပါကိုတနင်းအောင်ကြီးကျေးဇူးတင်ပါတယ်ရှင
်။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ဗျာ။